တော်ရှင်မခင်ဗျာမြန်မာနိုင်ငံရေးမှာဖြစ်ရှင်းလို့မပြည့်စည်နိုင်သေးတဲ့ထိတ်တန့်ပြဿနာတစ်ခုကတော့တိုင်းရင်းသားအရေးဖြစ်ပြီးလူများစုဗမာတွေနဲ့လူနည်းစုတိုင်းရင်းသားတွေကြားကပြဿနာဟာပင်မအရင်းမြစ်ကြီးဖြစ်နေသလိုလူနည်းစုတိုင်းရင်းသားအချင်းချင်းကြားမှာလည်းဖြစ်ရှင်းရမယ့်ပဋိပက္ခတွေကလည်းရှိနေပါတယ်ဥပမာအားဖြင့်မြောက်ပိုင်းဒေသမှာဆိုရင်ရှမ်းနဲ့တအန်းပလောင်အဖွဲ့တွေကြားကချင်နဲ့ရှမ်းနီတိုင်းရင်းသားတွေကြားပဋိပက္ခတွေဂျိုးကြားဂျိုးကြားမြင်တွေ့နေရသလိုတောင်ပိုင်းဒေသမှာဆိုရင်လည်းမိုးနဲ့ကရင်လက်နက်ကင်အဖွဲ့စည်းတွေကြားမှာဖြစ်ရှင်းရမှာလေးရှိနေပါတယ်။အဓိကအဖြစ်နယ်နိမိတ်အငင်းပွားမှုနဲ့ပတ်သက်လို့ KNU ကရင်မျိုးသားအစည်းအရုံးတက်တွေနဲ့မွန်ပြည်သက်ပါတီတက်တွေကြားတနင်္သာရီတိုင်းမှာ2016ခုနှစ်အောက်တိုဘာလအစလို့တိုက်ပွဲတွေဖြစ်ပွားနေတာအခုဆိုရင်၃ချိန်လောက်ထိရှိသွားပြီဖြစ်ပါတယ်။အရှမ်းပြည်နယ်နမ်တူမြို့နယ်အတွင်းမှာလည်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA တက်တွေနဲ့တန်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNL တက်တွေကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလို့နေပါတယ်။ကြောင်မဲမြို့နယ်အတွင်းမှာလည်းအလားတူပါပဲ။အလက်တလောဖြစ်ပွားနေတဲ့ဒီပဋိပက္ခတွေယာယီရေရိုးချုပ်ငိမ့်သွားအောင်နှစ်ဖက်ကောင်းဆောင်လေးညှိနှိုင်းပြီးခရီးဆက်နေကြပြီမလဲ။အရေးရှိမှာတော့ဇပွဲဝိုင်းမှာအကြအနက်ဆွေးနွေးညှိနှိုင်းဖြစ်ရှင်းရမယ့်ပြဿနာတွေလည်းဖြစ်ပါတယ်။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကပြဿနာအပေါ်ခေါင်းဆောင်အသီးသီးရဲ့ရှုမြင်ပုံတွေကွဲပြားပြီမလဲ။ဖြစ်ရှင်းရမယ့်နည်းလမ်းကတော့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပဲလို့အလုံးကတထက်တည်းလိုလိုရှုမြင်သဘောပိုက်ထားကြပါတယ် SNLD ပါတီရဲ့မိုင်းရဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ငကိုကလေးကမကြေလည်ပဲရှိနေခဲ့တဲ့ပြဿနာတွေပိုရှုပ်ထွေးလာခဲ့ရတာဖြစ်တယ်လို့သုံးသပ်ပါတယ
်ဒီပြဿနာအခုမှဖြစ်လာတဲ့ပြဿနာတွေမဟုတ်ဘူးလို့ကျွန်တော်တို့ယူဆတယ်ဗျဟိုဆက်ဆက်ကလေးကဖြစ်လာတဲ့ကိစ္စတွေကအခုမှသတင်းမီဒီယာကွန်ရက်တွေကအရင်ကောင်းလာတော့နော်ပဲနာလိုက်ဖြစ်လိုက်ဖြစ်လိုက်တည်နေကြတာပေါ့အရင်တော့ကတော့ကျွန်တော်တို့မသိတဲ့အခြေအနေတွေကအများကြီးရှိခဲ့တယ်လေဒီလိုမျိုးဖြစ်လာအောင်လည်းပဲအခုကျွန်တော်တို့တွားနေတဲ့နိုင်ငံရေးစနစ်ကဖန်တီးပြီးနေတဲ့အနေထားဖြစ်နေတာဟုတ်ဟိုကျွန်တော်တို့နောက်ပြီးတော့ပြီးခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့မှပြည်သူ့ရဲ့သဘောဆန္ဒတွေရယူခြင်းမရှိဘဲနဲ့ထူးထည်တာတွေကိုယ်ပိုင်ရုပ်ချုပ်ခွင့်ရတွေဒါတွေပြီးခဲ့တဲ့အနေထားတွေကလည်းဒါပို့ပြီးတော့ရှုပ်ထွေးမှုတွေဖြစ်စေခဲ့တဲ့အခြေအနေတွေမှရှိကြလေ
PNL ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့နာရကဗိုလ်မှူးကြီးခွန်ဦးကာကတော့ဒီတိုင်းရင်းသားအချင်းချင်းကြားကပြဿနာတွေကိုသက်ဆိုင်ရာခေါင်းဆောင်တွေအမြင်ကျကျနဲ့ချင်းကပ်ဖြေရှင်းမယ်ဆိုရင်ပြည်လည်မှုရသွားမှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်ရေရိုးနဲ့ခရိုင်ရိုင်းမပြောရင်တော့ just stupidity ဟုတ်လားဒီကြားမှာဖြစ်နေတဲ့အရာကပါမမိုင်မဲမှုမျိုးလို့ဖြစ်နေတယ်လို့ယူဆတယ်ကမဖြစ်တဲ့အခါကိုမဖြစ်တဲ့မှန်းလည်းသိရတာနဲ့ဖြစ်နေတာပါဒါကအခုမှမဟုတ်ဘူး88ရေးရင်းတော့လည်းမော်နေကရင်ဒီပြပုံးမှုဒေသမှာတိုက်ပွဲအကြီးအကျယ်ပြင်းထန်တဲ့ကြတော့မြို့ထဲမှာဖြစ်နေတဲ့ရှေ့လုံလုံရေးရှင်းကိုအယုံမဆိုင်နိုင်ပဲနဲ့ကျွန်တော်တို့ကအခွင့်အရေးတစ်ခုလက်လွတ်သွားဘူးတဲ့ဗျ။ဒါလိုပဲကျွန်တော်တို့ဒီပလောင်နဲ့ရှမ်းပြည်ပခါတို့ကရင်နဲ့မော်အောက်ရှိပြည်ပခါတို့ဆိုတာကဒီပြည်တော်မှုတစ်ခုလုံးဒိုရီမိုကျွန်တော်တို့ဒီငင်းကြင်ရဖြစ်စဉ်တစ်ခုလုံးကိုခြုံငုံပြီးတော့ကြည်ကြပြန်ပြအပေါင်းသပြီးတော့ဒီဖြစ်စဉ်မှာပူပေါင်းပါဝင်မှုစဉ်းစားတဲ့နေရာမှာခေါင်းဆောင်တွေရဲ့စဉ်းစားဘာပေါ့စဉ်းစားပုံပြချက်တွေပုံပြချက်တွေကဒီကြည်ကြပြန်ပြတစ်ခါတလေမဖြစ်တဲ့အပေါ်မှာအဲ့ဒီလိုအဆုံးဖြတ်ပါလေးတွေရှိတယ်အဲ့တော့ကျွန်တော်ယူဆတယ်ဗျဒါကပါမှာမိုင်မဲမှုတစ်ခုလိုဖြစ်နေနိုင်တယ်ပေါ့ဗျာဒါကြောင့်ဒါကိုကျွန်တော်တို့ကိုစားပြုမှုအရာပေါ့ကျွန်တော်တို့ပြည်တော်စုကိုစားပြုပြီးစဉ်းစားမယ်တိုင်းသားလူမျိုးအားလုံးကိုကိုစားပြုပြီးစဉ်းစားမယ်ဆိုရင်တော့ဒါမျိုးကရပ်ဆိုင်မှုရနိုင်ပြီလို့တော့ကျွန်တော်အကြံပြုချင်တယ
်မွန်ပြည်သက်ပါတီခေါင်းဆောင်ဦးနိုင်ဟန်သာကတော့ဖက်ဒရယ်မှုအရာဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ဖြစ်ဆွပြီးဖြည့်ရှင်းသွားမယ်လို့သုံးသပ်ပါတယ
်ကျွန်တော်မြင်တာလေတကယ်လို့ဒီကျက်တနာပြည်လည်းပြီးရင်ကျွန်တော်တို့ဖွဲ့ရပြည်တော်စုကိုတိဆောက်တော့မယ်ဆိုရင်နော်ဖွဲ့ရဖွဲ့စည်းပုံမူရပါဗျာဒါကတော့တချို့လူမျိုးတွေကတော့ဥပမာကိုယ်ပိုင်အုပ်ချုပ်ရေးဒေသရမယ်တချို့ကတော့ကိုယ်ပိုင်အုပ်ချုပ်ရေးတိုင်းရမယ်တချို့ကတော့ပြည်နယ်ရမယ်ပေါ့ဗျာနော်အဲ့လိုသူ့တာဝန်နဲ့သူ့ခံစားခွင့်နဲ့တိုက်ပံတဲ့ဟာနဲ့သူ့ကိုသူတို့ခွဲပစ်လိုက်ရင်သူတို့ဒေတာကိုလည်းသူတို့ဘလို့အခွင့်အာဏာမျိုးနဲ့စီမံခန့်ခွဲမှုရှိမလဲဆိုတဲ့အပေါ်မှာလည်းဖွဲ့ချပြီးတော့မှတ်တမ်းပေးလိုက်ရင်ဒီပြဿနာတွေကပြည်လည်သွားမယ်လို့ကျွန်တော်ယူကြည့်တယ်။ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖြည့်ဆွက်ပြီးတော့မှအဲ့ဒီမှာလိုအပ်တာတွေကိုကျွန်တော်တို့ကတော့ဖြည့်ဆွက်ရမှာပေါ့ဗျာ
။ဦးနိုင်ဟန်သာနဲ့ဦးဆိုင်တီဟာကျော်ထောက်ပြသွားသလိုပဲ ဒီဖွဲ့စည်းပုံအခြေခံဥပဒေကိုသာပြင်ဆင်နိုင်မယ်ဆိုရင်တိုင်းရင်းသားအချင်းချင်းကြားကပြဿနာတွေတာမကအမျိုးသားယဉ်ကျေးစီရင်နဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာကြုံတွေ့နေရတဲ့အခက်အခဲအဟန့်အတားပြဿနာတွေကိုပါတဘာတည်းဖြေရှင်းပြီးသားဖြစ်သွားလိမ့်မယ်လို့ PNL ခေါင်းဆောင်ဥက္ခွန်ဥက္ကာကလည်းထောက်ပြပါတယ
်အခြေခံဥပဒေတွေပြင်နိုင်ရင်တော့ဒီပြဿနာမှမဟုတ်ဘူးဒီမိုကရေစီပြဿနာရောနော်ကျွန်တော်တို့ရေဖက်တဲ့ဒီဆောက်ဖို့ပြဿနာတွေရောအားလုံးပြည်တယ်ပေါ့မယ်ကအခုအခြေခံဥပဒေကတချို့အစိတ်ပိုင်းလေးတွေကိုမျက်နှာပါပေးပြီးတော့ချိုးစိတ်ပိုင်းတွေကိုဖိနှိပ်တယ်ဆိုတဲ့ပုံမျိုးပေါ့အောင်ဒါကတမင်တကာဒီပိုင်းရူးလောက်ထားတဲ့အခြေခံဥပဒေဖြစ်တယ်ခင်ဗျာဒါကြောင့်ဒီပုံမှာအခြေခံဥပဒေကိုပြင်ရင်ဒီအစားအစာရာအင်ပြေနိုင်လဲဆိုတော့ကျွန်တော်တို့အလေးနဲ့ထောက်ခံမယ်ခင
်ဗျာ PNL အဖွဲ့ရဲ့နာယကဥက္ကွန်ဥက္ကာပြောသွားတာပါတော်ရရှိမှာခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ထနာအထူးတွေရဲ့အဓိကပင်မအရေးမြင့်ဟာအခြေခံဥပဒေပြုပြင်ရေးလို့အဖြေကိုအားလုံးကသိနေကြပြီမလဲချင်းကပ်မှုအမြင်အယူအဆလမ်းကြောင်းကအမျိုးမျိုးရှိနေပြီးဘယ်တော့ပန်းနိုင်ရောက်နိုင်မလဲဆိုတာကလည်းဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပဲအချိန်ဇယားဆိုတာကိုဘသူမှတက်အပ်မပြောနိုင်သေးပါဘူးအပြစ်ခက်ရစဲရေးငင်းငင်းကြီးတိဆောက်မှုကတစ်ဆင့်နိုင်ငံရေးအရာတွေ့ဆုံညီနိုင်ပြီးတိုင်းရင်းသားအလုံးသဘောတူညီနိုင်မဲ့ဖွဲ့စည်းပုံအခြေခံကောင်းတစ်ခုပေါ်ပေါက်မှသာပြည်တွင်းစစ်အဆုံးသတ်နိုင်မှာဖြစ်ပေမဲ့အဲ့ဒီအလုံးသဘောကျနှစ်ချိုက်မဲ့အခြေခံဥပဒေတစ်ခုမရခင်ပြည်ပခါတွေဘလောက်ထိပြင်းထန်လာအောင်မလဲရှေ့ကြအောင်မလဲဆိုတာကတော့နိုင်ငံရဲ့ကံကြမ္မာကိုဖန်တီးနေကြတဲ့တက်ဆိုင်ရာခေါင်းဆောင်အသီးသီးရဲ့စွမ်းဆောင်ကြိုးပမ်းမှုတွေမှာပဲအဓိကမူတည်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ